ပင်လယ်နီဒေသမှာအမေရိကန်ရေတပ်တိုက်လေယာဉ်တစ်စင်းမှားယွင်းပစ်ချခံခဲ့ရပြီးလေယာဉ်မှူးနှစ်ယောက်ကတော့လွတ်မြောက်တဲ့အကြောင်းအမေရိကန်စစ်ပဆိုင်ရာတာဝန်ရှိသူတွေကဒီနေ့ပဲပြောလိုက်ပါတယ်။ယေမန်နိုင်ငံကဟူသီသဘောတွေကိုပြစ်မှတ်ထားတိုက်ခတ်နေတဲ့စစ်စင်ရေးတွေဒီနေ့ကျော်ကာလအတွင်းအမေရိကန်တပ်ဖွဲ့တွေအတွက်အဆိုးဆုံးအန္တရာယ်ကြုံခဲ့ရတဲ့မတော်တဆမှုလည်းဖြစ်ခဲ့တာပါ။ USS Harry S. Truman လေယာဉ်တင်သင်းမောဦးဆောင်တဲ့အမေရိကန်ရေတပ်အုပ်စုကပက်ထင်းတန်မစ်ဆိုင်းတုံးတွေတပ်ဆင်ထားတဲ့ USS Gettysburg စစ်သင်းမောကနှစ်ယောက်စီ F-18 Super Hornet မျိုးစာတိုက်လေယာဉ်ကိုမှားယွင်းပစ်ခတ်မိတာလို့လည်းအမေရိကန်စစ်တပ်အလဲပိုင်းဒေသကုကွယ်ရေးဌာနကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပစ်ချခံခဲ့ရတဲ့တိုက်လေယာဉ်ကတော့လေယာဉ်သင်္ဘောပေါ်ကိုအရေးပေါ်ပြန်ဆင်းသက်ခဲ့ပြီးလေယာဉ်မှူးတူးကတော့အနေအချင်းဒဏ်ရာရရှိခဲ့တာပါ။ဟူသီသဘုံတွေကိုပြစ်မှတ်ထားတိုက်ခတ်ရင်အမေရိကန်တိုက်လေယာဉ်ကိုမတော်တဆပစ်ခတ်မိတာလို့အမေရိကန်စစ်တပ်အလဲပိုင်းဒေသကုကွယ်ရေးဌာနကပြောပေမဲ့စစ်စီရင်တဲ့ပတ်သက်လို့အသေးစိတ်ကိုတော့ပြောဆိုတာမျိုးတော့မရှိပါဘူးခင်ဗျာ။